Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။၂၀၁၉ခုနှစ်ဒီဇင်ဘာလ၈ရက်တနင်္ဂနွေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာထင်းနေတဲ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူချင်ညာပြသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇာလန်နိုင်ငံ The Hague မြို့ကိုဒီနေ့မှထွက်ခွာသွားခဲ့ပါပြီ။ဟောင်ကောင်လူမှုဆန္ဒပြမှု6လပြည့်ထိမှန်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ခုညပဲဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ ICJ နိုင်ငံတရားတကတရားရုံးကတရားစွဲထားတာကိုဖြေရှင်းဖို့ဒေါက်ဆန်းစုကြည်ရဲ့နေတာလန်ခီးစဉ်နဲ့ပတ်သက်ပြီးလူခွေရေးလှုပ်ရှားသူတွေဘက်ကဘယ်လိုသုံးသပ်ကြပါသလဲ
။ကျမတို့တိုင်းရင်းသားဒေသမှာဆယ်စုနှစ်မကဘူးကြာခဲ့ပြီးဤပေါင်းဆိုလို့ပြောဖြစ်နေအင်းကြီးပဲခံရတယ်။ဒီအရာဒီကိုစိတ်ရမြတ်တာတကယ်ညီငယ်မြပြန်ဖြစ်စီခြင်းနဲ့အဲ့ဒါကျမတို့လည်း
ဒီသတင်းနဲ့အတူမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းတခါဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံအပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇာလန်နိုင်ငံ The Hague မြို့ကိုဒီကနေ့မှထွက်ခွာသွားပါပြီ။တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကနေပြီးတော့လေဆိပ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့တော်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေ၊ PP ဆိုင်ရာဦးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလည်းဒီကိစ္စမှာလိုက်ပါသွားခဲ့ကြပါတယ်။လူမျိုးလုံးတပ်ဖြတ်မှုတွေကိုကျူးလွန်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားသမီးယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံကတရားရုံး ICJ မှာတရားစွဲဆိုထားတာပါဒီမှုနဲ့ပတ်သက်ပြီးတော့နိုင်ငံကတရားရုံး ICJ မှာလာမဲ့ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာကြာနာစစ်ဆေးမှာဖြစ်ပါတယ်။ The Hague မြို့ကနိုင်ငံကတရားရုံးမှာအမှုကိုကြာနာစစ်ဆေးစဉ်အတွင်းမြန်မာနိုင်ငံပေါ်ကန့်ကွက်ဆန္ဒပြတာတွေလည်းရှိလာနိုင်သလိုဒေါက်တာဆန်းစုကြည်ကိုထောက်ခံဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်။2019ခုနှစ်ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလှုပ်ရှားကနေအိမ်မှာရှိတဲ့ရိုဂါတွေတိတ်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုနေပြည်တော်ရှင်းလင်းရေးလှုပ်စဉ်အတွင်းမြန်မာစစ်တပ်ကရိုဂါတွေပေါ်မှာတပ်ဖြတ်တာတွေမရင်းကျင်တာတွေရွာတွေကိုမီးရှို့တာစတဲ့လူခွင်ချိုးဖောက်မှုတွေကျူးလွန်ခဲ့ပြီးကုလသမဂ္ဂပါဝင်တို့အနောက်နိုင်ငံတွေနဲ့လူခွင်အဖွဲ့တွေကတော့မြန်မာစစ်တပ်ဟာရိုဂါတွေကိုလူမျိုးတုံးတပ်ဖြတ်ဖို့ကြံစီတယ်ဆိုပြီးတော့ဆွဆွဲထားပါတယ်မြန်မာဆိုရဘက်ကတော့အဲ့ဒီဆွဆွဲချက်တွေကိုလက်မခံဘဲပယ်ချထားသလိုရိုဂါဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံဘဲပယ်ချထားပါတယ်မြန်မာစစ်တပ်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာသတင်းထုတ်ပြန်ထားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းရခိုင်မြောက်ပိုင်းကလူခွင်ချိုးဖောက်မှုတွေကိုကျူးလွန်တဲ့သူတွေကိုရုံးတယ်စစ်ဆေးတာတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ
မြောက်ကိုရီးယားဆိုဟေးဂျူဒူးလွတ်တင်ရေးစခန်းကနေအလွန်အရေးကြီးတဲ့ဒုံးကျည်ဆန်သက်ပြည်လုံးမှုတစ်ခုပြုလုပ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။မနေ့စနေနေ့ကပြုံရဲမြို့မြောက်ပိုင်းခရိုင်တရုတ်နယ်ဆက်တောင်ချင်းရိုင်မှာရှိတဲ့တာဝေးပြစ်ဒုံးလွတ်တင်ရေးစခန်းကနေဆန်သက်ခဲ့တာလို့အစိုးရပိုင် KCNA သတင်းဌာနကပြောပါတယ်။ဒါပေမဲ့ဘလို့ဆန်သက်မှုဆိုတာတော့ဖော်ပြမထားပါဘူး။Planet Labs ဂျူဒူဓာတ်ပုံကုမ္ပဏီကနေဆိုဟေးဂျူဒူလွတ်တရေးစခန်းကစမ်းသပ်မှုလုပ်တဲ့ဓာတ်ပုံအထောက်အထားတွေရခဲ့ကြောင်း CNN သတင်းကဖော်ပြပြီးတဲ့နောက်မှာနိုင်ငံပိုင်မီဒီယာကအခုလိုကြေညာတာပါဓာတ်ပုံအထောက်အထားတွေရအဲ့ဒီနေရာမှာသင်္ဘောတင်ကုန်တစ်တာကြီးတလုံးကိုလည်းတွေ့ရတယ်လို့ဆိုပါတယ်မြောက်ကိုရီးယားကပြီးခဲ့တဲ့မီလာကစပီးတာတိုနဲ့တာဝေးဒုံးစမ်းသပ်မှုတွေကိုပြုလုပ်လာတာ73ချိန်ရှိပါပြီစမ်းသပ်မှုအလုံးတိုင်းဟာပယ်ထိန်ဒုံနီးပညာနဲ့သက်ဆိုင်တဲ့စမ်းသပ်မှုတွေဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကစမ်းသပ်မှုကတော့ American နဲ့ Nuclear ဆွေးနွေးပွဲတွေဒီနှစ်ကုန်မှပြန်ဆဖို့ပေးထားတဲ့သတ်မှတ်ရဲ့ကုံဆုံးတော့မှာကိုမြောက်ကိုရီးယားကသတိပေးတဲ့အနေနဲ့ပြုလုပ်ခဲ့တာဖြစ်ပါတယ်။
ဟောင်ကောင်ဆိုရကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးတွေဖြစ်ပွားခဲ့တာ6လပြည့်အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူအများပြားဟာမြို့လေကောင်မှာရှိတဲ့ Victoria ပန်းချံမှာစုဝေးခဲ့ကြပြီးအဲဒီကနေဟောင်ကောင်မြို့လေကောင်ကလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါ လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့ဟောင်ကောင်ပြည်သူတွေနဲ့အတူရက်တီဖို့ကြွေးကြော်စံတွေကိုအဟစ်တောင်းဆိုခဲ့ကြပြီးတော့ Causeway Bay Zero Center နေရာမှာလူအုပ်စုလိုက်ကြီးဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့6လအတွင်းရဲတပ်ဖွဲ့ကအာဏာအလွဲသုံးစားလုပ်တာတွေအတော်များများကိုရင်ဆိုင်ခဲ့ရသလိုဟောင်ကောင်အစိုးရကလည်းဖြေရှင်းချက်မထုတ်ခဲ့ပဲဟောင်ကောင်ပြည်သူတွေရဲ့အတန်တွေကိုနားမထောင်ခဲ့ကြောင်းဒါကြောင့်ဟောင်ကောင်ပြည်သူတွေအနေနဲ့လွတ်မြောက်မှုပါဝင်ရသင့်ရထိုက်တာတွေအတွက်တိုက်ပွဲဝင်သွားမှာဖြစ်တဲ့ဆိုပြီးတော့ဆန္ဒပြတဲ့သူတဦးကပြောပါတယ်ဟောင်ကောင်ရဲတပ်ဖွဲ့ကတော့ဒီဆန္ဒပြပွဲတွေကိုခွင့်ပြုချက်ပေးထားတာကြောင့်ဆန္ဒပြတဲ့သူဦးရည်လည်းဒီနေ့မှပို့ပြီးတော့များလာနိုင်ခြေရှိပါတယ်နိုင်ငံသားအခွင့်အရေးဆိုင်ရာတဦးကဟောင်ကောင်ကဒီနေ့ဆန္ဒပြပွဲကိုလှုပ်ဖို့တောင်းဆိုခဲ့တာပါတရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းပေးဥပဒေကြမ်းကြောင့်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကစပြီးတော့ဟောင်ကောင်မှာလူတွေတိတ်နဲ့ချီပောင်းတဲ့ဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဟောင်ကောင်မှာအပတ်စဉ်သတင်းဘက်ကဆန္ဒပြပွဲတွေလှုပ်လာခဲ့တာဟာမနေ့ပြန်တနင်္လာနေ့မှာဆိုရင်6လပြည့်မှာပါအဲ့ဒီအချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေကနိုင်ငံရေးအပြောင်းအလဲတွေပေါ်ဆောင်ပြီးရွေးကောက်ပွဲတွေကျင်းပဖို့ဆန္ဒပြတဲ့သူတွေပေါ်လုံခြုံရေးဘက်ကအင်အားအလွန်ကျွံတုံးတာတွေကိုစုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံညူဒေလီမြို့လယ်ကလူစီကားတဲ့ရက်ွက်ကအထည်ချုပ်စစ်ရုံတစ်ခုမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ43ယောက်သေဆုံးသွားပါတယ်ဒီကနေ့တင်းနုနေနေမနဲ့အစောပိုင်းကကုန်ထုတ်လို့ရင်းနဲ့ပစ္စည်းတူလောင်ရုံတွေရှိတဲ့ညူဒေလီစာဒါဇီအနီးရက်ွက်ဟောင်းတစ်ခုမှမိလောင်ခဲ့တာပါမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။မီးကျိုးတွေရှုပ်နေအောင်တွယ်ထားတဲ့ရက်ွက်လမ်းချင်းတွေကြားမှာမိသားကဝင်ဖို့အခက်အခဲရှိတဲ့အတွက်မီတာ100အကွာလောက်ကသာမီးကိုညှိနှက်ရတယ်လို့ဆိုပါတယ်။မီးလောင်တဲ့ဒီအဆောက်အဦမှာနေထိုင်သူတွေကအိန္ဒိယအရှေ့ပိုင်းဘီဟာပြည်နယ်ဆက်ကရွှေပြောင်းအလုပ်သမားတွေနဲ့မိသားစုတွေများတယ်လို့ဆိုပါတယ်။အခုမီးလောင်တဲ့ဆက်ယုံကတရဝင်လေပတ်နေတာဟုတ်မဟုတ်စစ်ဆေးနေတယ်လို့ညူဒေလီရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးအနီလ်ကူမာမီထီလ်ကပြောပါတယ်မိကိုယ်တော်ညှိတဲ့နိုင်မီဖြစ်ပြီးဒဏ်ရာရသူတွေကိုဒေတာရင်းအစိုးရစေယုံတေယုံနဲ့အခြားစေယုံနှစ်ခုကိုပို့ဆောင်ပေးထားပါတယ်။ဒီဖြစ်ရမှာတည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူခံစားရပြီးဒဏ်ရာရသူတွေအမြန်ဆုံးသက်တာပြောက်ကင်းဖို့ဆုတောင်းပါကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တင်းတင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Pensacola မြို့က American ရေတပ်ခြေစိုက်စခန်းမှာတောက်ကြနေကတနက်နဲ့ပစ်ခတ်ခဲ့တဲ့တနက်သမားဗသူဆိုတာကိုပြည်ထောင်စုစုံစမ်းစစ်ဆေးဘယူရိုက FBI ကဖော်ထုတ်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲဒီပစ်ခတ်မှုအတွင်းတနက်သမားပါဝင်လူ3ယောက်သေဆုံးခဲ့တာဖြစ်ပါတယ်။အဲဒီရေတပ်ခြေစိုက်စခန်းမှာတနက်နဲ့ပစ်ခတ်တဲ့သူဟာတော်ဝင် Sorry Leader ကအသက်21နှစ်အရွယ်ဒူဘိုမိုဟာမက်အရှာမရနီဖြစ်ပါတယ်သူဟာပန်စကိုလာကရေတပ်ခြေစိုက်စခန်းမှာတင်းတန်းကြောင်းကမှာတင်းတန်းတက်နေတဲ့သူတူလည်းဖြစ်ပါတယ်သူဘာကြောင့်ငှို့လို့တင်းတန်းနဲ့ပြစ်ခဲ့လဲဆိုတာကိုတော့ FBI ကအခုချိန်ထိဆုံးဖြတ်လို့မရသေးပဲဖြစ်နေပါတယ်ဒီပြစ်ခတ်မှုတွေတခြားသူဆုံးသွားတဲ့သူနှစ်ယောက်ကတော့ American စစ်တပ်ကဖြစ်ပါတယ်တရားဝင်သတင်းရေးမီဒီယာကတော့ American ရေတပ်ခြေစိုက်စခန်းမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုတွေမှာနောက်ထပ်၈ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
2016ခုနှစ်ကလေးကဖမ်းဆီးထားတဲ့တရုတ်နယ်ဘွား American ဘွဲရပညာရှင်တဦးကိုပြန်လွှတ်ပေးတဲ့အတွက် American သမ္မတ Donald Trump က Iran ကိုကြီးစုတင်ကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ American ကထိန်းသိမ်းထားတဲ့ Iran သိပ္ပံပညာရှင်တဦးကိုပြန်လွှတ်ပေးတဲ့အတွက်အလဲအလှယ်အနေနဲ့ American ဘွဲရတဦးကို Iran ကပြန်လွှတ်ပေးတာပါ။စနေနေ့ကသမ္မတ Trump Twitter မှာရေးသားထားတဲ့အနေထားရတော့ Iran ပေါ်မှာအကောင်းမြင်တဲ့သဘောကိုတွေ့ရပါတယ်။သူကအခုလိုညှိနှိုင်းမှုကတကယ်ကိုတရားမျှတတဲ့ညှိနှိုင်းမှုဖြစ်တယ်လို့ရေးခဲ့တာပါ။သမ္မတ Trump အနေနဲ့2015နျူကလ িয়ার သဘောတူစာချုပ်ကနှုတ်ထွက်ခဲ့တာနဲ့ပတ်သက်ပြီးတော့ Iran နဲ့ပုံမကောင်းမွန်တဲ့ဆွေးနွေးမှုတွေပြုလုပ်သွားလို့လည်းဆန္ဒရှိကြောင်းကိုလည်းဖော်ပြခဲ့ပါတယ်။ဒီသဘောတူစာချုပ်ကနေ American ကပြီးခဲ့တဲ့နှစ်ကနှုတ်ထွက်ခဲ့ပါတယ်။အစောပိုင်းကတော့လက်တလော Iran ဆန္ဒပြပွဲတွေကိုအစိုးရကအင်အားသုံးနှိမ်နေတဲ့အပေါ်မှာသမ္မတ Trump နဲ့ American အရာရှိတွေက Iran ကိုအပြင်းအထန်ဝေဖန်ပြောဆိုထားတာပါ။အခုလိုအကျဉ်းသားဖလှယ်ရေးအစီအစဉ်နဲ့ American တူးကို Iran ကပြန်လွှတ်ပေးတဲ့အပေါ်မှာ Iran ရဲ့လုပ်ရက်အပေါ်မှန်ကန်ကောင်းမွန်တဲ့လုပ်ရက်ဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်းစနေနေ့က Twitter မှာရေးသားခဲ့ပါတယ
်။ Iran နိုင်ငံမှာဒီနေ့စနေနေ့မှာအစိုးရကိုစန့်ကျင်ဆန္ဒပြနေတဲ့သူတွေကိုလက်နက်ကင်ထားတဲ့လူတစုကတိုက်ခိုက်မှုကြောင့်တိစုံသူရေးတွက်ဟာ24ယောက်ထပ်မင်းရှိသွားခဲ့ဖြစ်တယ်လို့ Iran အာဏာပိုင်တွေကပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုမှာ တောက်ကြနေနောက်ပိုင်းကစတင်ခဲ့တာဖြစ်ပြီးတော့တနက်နေ့ပြစ်တာတွေဓာတ်နဲ့ထိုးတိုက်ခိုက်တာတွေကြောင့်နောက်ထပ်လူ128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့အီရတ်ရဲတပ်ဖွဲ့နဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီသေဆုံးသွားတဲ့သူတွေထဲမှာရဲတပ်ဖွဲ့ဝင်3ယောက်လည်းပါဝင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကစပြီးတော့အီရတ်နိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြတာတွေဖြစ်ခဲ့ခြင်းကစပြီးတော့ဒီတိုက်ခိုက်မှုဟာအီရတ်နိုင်ငံအတွင်းလူအသေးပြောက်များဆုံးနေတဲ့ကတစ်ခုဖြစ်ပါတယ်။လနဲ့ဒီများပြားကင်ဆောင်ပြီးတော့မြန်မာဖုံးတွေဆွတ်ထားတဲ့တနသမားတွေဟာဘိုက်တက်မြို့လေကောင်ကအဓိကရင်းမြစ်နားမှာရှိနေတဲ့ဆန္ဒပြတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အဲ့ဒီတနသမားတွေဘသူပဲဝါဆိုတာကိုတော့ဖော်ထုတ်နိုင်ခြင်းမရှိသေးဘူးလို့ပြောပါရခင်ဗျာ
။နယူးယောက်မှာအခုဆောက်လုပ်မယ့်အဆောက်အဦတွေအားလုံးမှာငှက်တွေအတွက်အန္တရာယ်နည်းစီမဲ့မှန်ချက်တွေမဖြစ်မနေတက်ဆင်မှုဥပဒေတရားချမှတ်ရေးနယူးယောက်လွှတ်တော်အမတ်တွေကြိုးပမ်းနေရပါတယ်။နယူးယောက်မြို့မှာမိုးမြုံအဆောက်အဦကြီးတွေနဲ့တိုက်မိတာကြောင့်နှစ်စဉ်လိုလိုငှက်တွေတင်ကနန်းတည်ဆုံးခဲ့တာကိုရှော့ချနိုင်မှုကြိုးပမ်းချက်ဖြစ်ပါတယ်။ San Francisco နဲ့ Oakland တို့လိုကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးအတော်များများမှာတော့အလားတူဥပဒေစည်းမျဉ်းတွေချမှတ်ပြီးဖြစ်ပါတယ်။
ဆာမိုအာနိုင်ငံမှာဝက်သက်ယောဂဖြစ်တာကြောင့်တည်ဆုံးသူရေအတွက်ဟာ68ယောက်ရှိသွားခဲ့ပြီလို့ဆာမိုအာတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြီးခဲ့24နှစ်အတွင်းမှာလူ3တည်ဆုံးခဲ့တယ်လို့လည်းပြောပါတယ်။ဆာမိုအာမှာဝက်သက်ယောဂဖြစ်ပွားသူဦးရေဟာ4582ဦးရှိတယ်လို့ဆာမိုအာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီထက်ကအများစုကကလေးငယ်တွေဖြစ်တယ်လို့လည်းဆိုပါတယ်။အခုလိုဝက်သက်ယောဂဖြစ်ပွားတဲ့အရေးအတွက်များတာကြောင့်တောင်ပစိဖိတ်သမုဒ္ဒရာတွေကချွန်းနိုင်ငံဖြစ်တဲ့ဆာမိုအာချွန်းမှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ကျောင်းတွေကိုလည်းပိတ်ထားရသလိုကလေးတွေကိုလည်းအပြင်မှာစူဝေးတွေ့ဆုံတာတွေမလုပ်ကြဖို့ကိုလည်းတားမြစ်ထားပါတယ်။ဆာမိုအာကျန်းမာရေးဌာနကတော့စုစုပေါင်းလူဦးရေရဲ့90ရာခိုင်နှုန်းလောက်ကိုဝက်သက်ယောဂကာကွယ်ဆေးထိုးပေးထားတယ်ဆိုပြီးတော့မနေ့စနေနေ့မှာကြီးညာခဲ့ပါတယ်ခင်ဗျာ
။ဒီဇင်ဘာလ၈ရက်တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်တိုင်းနဲ့မမျှသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒေါက်အောင်ဆန်းစုကြည်ရဲ့နေသာလန်ခရီးစဉ်အကြောင်းနဲ့စပါမယ်ရှင်။ ICJ နိုင်ငံတကာတရားရုံးမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့တရားစွဲထားတာကိုဖြေရှင်းဖို့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီကနေ့မနက်ပဲနေပြည်တော်ကနေနေသာလန်နိုင်ငံစီသွားနေပါပြီ။အခုလိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်သွားရောက်ဖြေရှင်းခြင်းအပြင်မြန်မာပြည်ရဲ့လူခွင့်ရေးအခြေအနေအစိုးရရဲ့သဘောထားကိုကဘာကသိခွင့်ရမယ်အနေအထားအဖြစ်အကဲခတ်တွေကရှုမြင်ပါတယ်လူခွင့်ရေးဖွဲ့တွေကတော့ရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ကလူခွင့်ရေးချိုးဖောက်စစ်ရာဇဝမှုကျူးလွန်တာတွေအပေါ်တရားမျှတမှုရနိုင်တော့မယ့်အလားလာကောင်းဖြစ်သုံးသပ်ကြပါတယ်မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်အတွင်းကရိုဟင်ညာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆန္ဒဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာ OIC နိုင်ငံတွေရဲ့ကိုယ်စားဂမ်ဘီယာနိုင်ငံကတင်ကြားထားတာကို ICJ တရားရုံးမှာဒီဇင်ဘာလ10ရက်နေ့ကြာနာဆစ်ဆေးမဲ့ကိစ္စနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖြေရှင်းမှုဒီကနေ့ဒီဇင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာတော့နေပြည်တော်ကနယ်သာလန်နိုင်ငံကိုစတင်ထွက်ခွာသွားပြီးဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့အင်္ဂါနေ့မှာတော့နယ်သာလန်နိုင်ငံသဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံပေါ်ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုစတင်ကြားနာဆစ်ဆေးမှာဖြစ်ပါတယ်။ဒီဇင်ဘာလ17ရက်နေ့မှာတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဲချက်အပေါ်မှာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောက်လဲမှာဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံတို့အပြန်လည်ရှောက်လဲကြမှာဖြစ်ပါတယ်။အခုလိုမျိုးဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းမဲ့ကိစ္စရဲ့အပေါ်မှာတော့ကမ္ဘာကစိတ်ဝင်စားနေတဲ့မြန်မာနိုင်ငံတွင်းကလူခွေးအခြေအနေအထူးသဖြင့်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်တွေပေါ်မှာနိုင်ငံတကာကိုရှင်းပြနိုင်မဲ့သူမအနေနဲ့ရှောက်လဲချက်ပေးနိုင်မဲ့အနေအထားဖြစ်ပါတယ်လို့မြမရေးလေလာခဲ့ခတ်သူတင်းစားဆရာဦးစေရသူကရှုမြင်ပါတယ်
သူကလက်ရှိဆိုရအဖွဲ့ခေါင်းဆောင်အနေနဲ့ကတော့သူကဒီလက်ထက်မှာဖြစ်သွားတာဆိုတော့သူကရှင်းရမှာပဲပေါ့လေကိုယ်စလဲလွတ်မလေပဲနဲ့သူကိုယ်တိုင်သွားလိုက်တာဆိုတော့ဟိုရင်းဆိုင်ရဲတယ်ဆိုတော့ဟာလဲပေါ်တာပေါ့နော်ဟုတ်ဟုတ်သူကတော့နိုင်ငံကချက်မြင့်ပါကကျွန်တော်မှတ်မိတော့ကတော့ဒေါက်ဆန်းစုကြည်ကဒီလောက်ကြီးကြီးမားမားဟိုတိတိဆိုင်ဆိုင်မရှင်းပြရသေးဘူးပေါ့နော်ဆိုတော့ဒါပထမဆုံးအချိန်ကျွန်တော်မြင်တော့ဒီလောက်ကြီးရဲ့ချက်မြင့်ပေါ့လေဟောသွားရှင်းပြတာဖြစ်တယ်ပေါ့ဖြစ်တယ်ဆိုတဲ့အခါကျတော့ဒါကတော့ပထမဆုံးဟိုဘက်ကကတော့အပြန်အလှန်ကြမ်းလာကြမှာပေါ့လေရလာဘယ်လောက်ထွက်မလဲဆိုတော့ကျွန်တော်တို့ကအချိန်လေးကကြာအောင်ပါဘူး3-5နှစ်ကြာရင်ကြာမယ်10နှစ်ကြာရင်ကြာမယ်ဒါပေမဲ့လောလောဆယ်ကတော့သူ့အနေနဲ့နိုင်ငံအကြီးအကဲတယောက်အနေနဲ့ကိုယ်နိုင်ငံရဲ့ရည်ရည်ချက်ပေါ့လေဘာတွေဖြစ်သွားသလဲဆိုတော့ဒါ
လူမျိုးတုံးသက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွဲချက်တင်မှုကိုကြိုးစိုးထောက်ခံကြောင်းလူမျိုးတုံးသက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွဲချက်တင်မှုကိုကြိုးစိုးထောက်ခံကြောင်းလူမျိုးတုံးသက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွဲချက်တင်မှုကိုကြိုးစိုးထောက်ခံကြောင်းလူမျိုးတုံးသက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွဲချက်တင်မှုကိုကြိုးစိုးထောက်ခံကြောင်းလူမျိုးတုံးသက်ဖြတ
ချင်ရတဲ့လူတွေအတွက်လည်းကျမတို့ရဲ့တရားမျှတမှုကိုပြန်လည်ခြင်းလေအဲ့အတွက်ပေါ့နော်ဒါကျမတို့ရဲ့အဓိကအရေးရချက်တစ်ခုဖြစ်တယ်။ဘာဖြစ်လို့ကျမတို့တိုင်းရင်းသားဒေသမှာအခုဆိုရင်တိုင်းရင်းသားလူမျိုးတွေကဟိုတော်တော်များတော်တော်များများပါပေါ့နော်။အာမိဘောင်းဆောင်နဲ့ဆယ်စုနှစ်မကဘူးကြာခဲ့ပြီးမိဘောင်းဆောင်နဲ့ပြီးတော့ဖိနှိပ်ရင်းခဲခံရတယ်။သူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်လေလူတူလူသားတွေရဲ့လွတ်လပ်ခွင့်နဲ့ပြီးတော့လူကုန်သိက္ခာတွေကိုသူကဆုံးရှုံးနေရတယ်အဲ့အတွက်ကြောင့်မို့ကျမတို့ကအဲ့အတွက်ဒီအရာကိုတရားမျှတပြီးတော့ညံ့ပြန်ဖြစ်စီခြင်းနဲ့အဲ့အတွက်ကျမတို့လည်းဒီ ICJ ကိုကျမတို့ထောက်ခံရခြင်းဖြစ်တယ
်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးဖြစ်အဖွဲ့ကိုဦးဆောင်သွားမဲ့ဒေါ်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်နဲ့အတူပြည်ထောင်စုရှေ့နေချုပ်ရုံးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေပါလိုက်ပါသွားကြတာဖြစ်ပါတယ်ရှင
်မဆုမွန်ပြပြခဲ့တာပါရှင်အခုမြမအရေးဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီတော်လှန်ရေးနဲ့အသီးသီးမှာအမျိုးသားတွေနဲ့ရင်ပေါင်တန်းပြီးပါဝင်နေပေမဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အရေးပါတဲ့နိုင်ငံရေးကဏ္ဍတွေမှာတော့အမျိုးသမီးတုပါဝင်မှုအားနည်းနေတာကိုပြောင်းလဲနိုင်ဖို့ရည်ရွယ်ပြီး WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုဖွဲ့စည်းခဲ့တာအခုဆိုရင်အနှစ်20ပြည့်လာခဲ့ပါပြီဖြတ်သန်းလာတဲ့အနှစ်20သက်တမ်းတလျှောက်ကြုံတွေ့ခဲ့ရတဲ့အောင်မြင်မှုနဲ့စိတ်ခေါ်မှုတွေအနာဂတ်ရည်မှန်းချက်တွေအကြောင်းကို WLB ကိုစတင်တည်ထောင်သူတွေကတဦးလည်းဖြစ်လက်ရှိမှာအဖွဲ့ရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့မတ်နန်းရင်နဲ့လက်ရှိအထွေထွေအတွင်ရေးမှုနော်ဆက်ဆဲတို့ကိုကိုစော်ဝင်းလိုင်က VOA ရန်ကုန်ရုံးမှတွေ့ဆုံမြန်ထားပါတယ်ရှင
်ဘာသာတော့ကျွန်တော်ဖောင်ဒါတူဖြစ်တဲ့မနောင်ဝယ်အရင်မြင်ချင်ပါတယ် WLB စတင်ပေါ်ပေါလာပုံလေးနဲ့သူ့ရဲ့ရည်ရွယ်ချက်ကဘာဆိုတာလေးကိုကျွန်တော်တို့ပြောပြပေးလို့ရမလားခင်ဗျဟု
တ်ကဲ့ WLB စတင်ပေါ်ပေါလာတယ်လို့ပြောလို့ရှင်ကျွန်တော်တို့ဒီဘောနော်ဒီ88အေးတော်ပုံကြီးကိုလည်းကြည်ရမှာရှိတယ်နောက်တစ်ပိုင်းကကျမတို့က1995ဒီပီကင်းညီလာခံကြီးဘောနော်ဒီအမျိုးသမီးတွေစုထက်ချင်းအမျိုးသမီးညီလာခံကြီးအပြီးမှာဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့မှလည်းတစုံတရာနှူးကြားလာတဲ့အနေအထားမျိုးတစ်ခုဖြစ်တာလည်းပါတာပေါ့ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ကြည့်လိုက်ရင်အမျိုးသမီးအဖွဲ့အစည်းဆိုတာငိုတဲ့နဲ့ရှိခဲ့တယ်လေဥမာတိုင်းနာဒေတာတွေမှာဆိုလို့ရှိရင်တိုင်းနာအခြေခံပေါ့နော်ဒီလက်နက်ကိုင်အင်အားစုတွေနဲ့ဖက်ပြီးတော့မှတွဲပြီးပေါ်လာတဲ့ဒီအဖွဲ့အစည်းတွေရှိတယ်။ကရင်အမျိုးသမီးအစည်းအရုံးတို့၊ကရွေနီအမျိုးသမီးအစည်းအရုံးတို့ရှိခဲ့တာတွေတော့ရှိတာပေါ့နော်။ဒါပေမဲ့ဒီအဖွဲ့အစည်းတွေကဒီအမျိုးသမီးတက်တဲ့နဲ့ဒီ social welfare ပေါ့။ဒီကူညီပတ်မိုးပေးတဲ့အရာတွေမှာပဲရှိနေခဲ့တယ်။ဒါပေမဲ့ဒီနောက်ပိုင်းမှာဒီ88ရေးတော်ပုံကြီးအပြီးမှာကျတော့ဒီចောင်းသားတွေ၊ចောင်းလူတွေထွက်လာတဲ့လူတွေရှိတယ်ပေါ့နော်။နေဆက်ကိုထွက်လာတော့ဒီအမျိုးသမီးတွေကနေဆက်ရောက်လာတဲ့အခါမှာဒီအမျိုးသမီးတွေရဲ့ဒီနိုင်ငံရေးအရာတွားနေကြတဲ့အခင်းအချင်းကိုကြည့်တဲ့အခါမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုဟာမတွေ့ရဘူးပေါ့ဒီတော်လိုင်းရေးမှာထောက်လျှောက်ပါခဲ့ကြပေမဲ့အမျိုးသမီးတွေရဲ့ပါဝင်မှုကြီးလိုက်မရှိတယ်လို့ဖြစ်နေတယ်လေဒီအခြေအနေကိုမြင်တဲ့ဒီကျောင်းသူတွေကနေပြီးတော့မှဒီအမျိုးသမီးအဖွဲ့အစည်းတွေကိုဖွဲ့ဖို့လိုတယ်ဒီအမျိုးသမီးရဲ့အားကောင်းကောင်းနဲ့နိုင်ငံရေးမှာပါဖို့လိုတယ်ဆိုပြီးဖွဲ့လာကြတယ်တပြိုင်နက်တည်းမှလည်းပို့ပြီးတော့မှနားလည်မှုရလာတာကအဖွဲ့အစည်းတစ်ဖွဲ့တည်းနဲ့ဆောင်ရွက်လို့ကတော့ကိုယ်တွေလိုချင်တဲ့အခြေအနေကိုဘလို့မှမရောက်နိုင်ဘူးဆိုတော့ဇန်နဲ့အမျိုးသမီးအဖွဲ့အစည်းတွေတိုင်းသူအမျိုးသမီးအဖွဲ့အစည်းတွေနဲ့ပါပေါင်းချိတ်ပြီးတော့မှလုပ်တဲ
့အဖွဲ့ချုပ်နဲ့ပေါ့နော
်စုပေါင်းအားနဲ့လုပ်တဲ့အဖွဲ့ချုပ်လိုမျိုးကိုဖွဲ့နိုင်နေဆိုရင်တော့တကယ်ပဲကိုယ်တွေလိုချင်တဲ့နိုင်ငံရေးအရာပါပါဝင်ပတ်သက်မှုရှိတဲ့အဖွဲ့ချုပ်ဆိုတာမျိုးကိုพอทุ่งไหนมาล่ะลิงยามเลยဆိုတဲ့ယုံကြည်ချက်တွေရှိလာတယ်ဒါကြောင့်မို့ဒီမျိုးသမီးအဖွဲ့စည်းတွေเนี่ยချိတ်ဆက်ပြီးတော့มาဒီအဖွဲ့ချုပ်ပေါ်ဖို့အတွက်ဆောင်ရွက်ခဲ့ကြတာဖြစ်တယ်ပေါ့เนา
ะဟုတ်ကဲ့ဆိုတော့ဒီမျိုးသမီးအဖွဲ့ဖွဲ့စည်းပြီးဆိုတော့ဒီသူရည်မှန်းချက်တွေလည်းရှိတာပေါ့เนาะစစ်စစ်ကဖောင်ဒါအဖွဲ့ထဲမှာ မပါခဲ့ဘူးဆိုပေမဲ့လည်းဒီဂျီမန်းချက်တရားတော့ဒီနေ့ဒီတာအခြေခံယုံကြည်ချက်အနေနဲ့တည်ရှိနေတယ်ပေါ့ခေတ်ကာလအလျော်နည်းနည်းပြောင်းလဲတာပါကျွန်တော်ရှိကောင်းရှိမယ်ပေါ့ဒါပေမဲ့အဲ့ဒီအခြေခံဒီယုံကြည်ချက်တွေဥတည်ချက်တွေဆိုတာဘာလဲပြပြလို့ရလ
ားအော်ကျမတို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလည်းဒီကျမတို့ကြတော့ဟိုပါသူတို့ဟိုပါဖောင်ဒီလောက်လာခဲ့တဲ့ခြေနေတွေမှာလေ့လာခဲ့ရသမားဆိုရင်တဖွဲ့ကြီးစီကရှိသေးတော့ညာလေဒီလိုမျိုးစုပေါင်းရခြင်းကကျမတို့အဓိကဥတည်နေတာကစနစ်ကိုတိုက်ဖြစ်ဖို့ပေါ့နော်ဆိုတော့နိုင်ငံရေးအရာကိုကျမတို့ကစဉ်းစားဝိုင်းဝန်းစဉ်းစားပြီးတော့ဖြေရှာဖို့ဆိုပြီးတော့အမျိုးသမီးအဖွဲ့စုပေါင်း73ဖွဲ့မှာတိုင်းရင်းသားအမျိုးသမီးအဖွဲ့တွေပေါ့နော်ဖွဲ့စည်းလာခဲ့တဲ့အနေအထားမှာကျမတို့ဒီအခုလက်ရှိပေါ့နော်နိုင်ငံရေးအခြေအနေကိုလည်းအမြဲတမ်းသုံးသပ်ပြီးတော့ကွန်ဂရက်မှာအမြဲတမ်းပြီးတော့ဟိုပါဗောဒီကျွန်မတို့ guide လုပ်တဲ့ဒီဖွဲ့စည်းပုံပေါ့နော်ကိုလည်းဒီ vision တို့ mission တို့အမြဲပြီးတော့ပြင်ပြီးတော့ဖြည့်စင်ဖြည့်ဆွဲတဲ့နိုင်ငံရေးအခြေအနေရပါပေါ့နော်ဆိုတော့ကျွန်မတို့အခုချိန်ဒီကင်ဆွဲနေတာကဒီဒီစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ဆောင်ဖို့ပေါ့နော်ဆိုတော့ကျွန်မတို့ဒီတရားမျှတရေးဒီငြိမ်းချမ်းရေးဒီ Democracy ရေးတွေကိုအခြေခံတဲ့စစ်မှန်တဲ့ Federal Democracy တည်ဆောက်ဖို့ကိုကျမတို့ကဒီ73ဖွဲ့နဲ့ပေါ့နော်ဒီနေဒီချီတီပေါ့နော်စတင်ပြီးတော့ဒီစနစ်ကိုပြုပြပြောင်းလဲဖို့ဒီကျမတို့လိုလားတဲ့ဒီအမျိုးသမီးဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပဲဖြစ်ဖြစ်ပြီးလို့ရှိရင်လည်းဒီအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်မှုကိုဒီအခြေခံပေါ်မှာကျမတို့ခုချီတီစတင်ပြီးတော့တိုက်ပွဲဝင်နေတာပေါ့
ရက်တီလှောက်ရှားလာတဲ့အနည်း20ကာလအတွင်းမှာလည်းဘယ်လိုပဲခက်ခဲပေမဲ့အောင်မြင်မှုတွေစင်ခေါ်မှုတွေလည်းအများကြီးရှိခဲ့မှာပဲလေစင်ခေါ်မှုတွေကတော့ပိုများမှာပေါ့ဒါပေမဲ့အဲ့ထက်မှကျွန်တော်တို့ဒီအောင်မြင်မှုတချို့ကိုကျွန်တော်တို့မိမောင်းထုတ်ပြမယ်ဆိုရင်ရောဘာတွေလို့ပြောလို့ရမလဲဒူဒူအပီအနေနဲ့လုပ်ပြနိုင်ကြတာတွေမနှောင်းပြောပြပေးပါလ
ားပထမဦးဆုံးပြောချင်တာလေကျမတို့အနေနဲ့ဂုဏ်ယူစရာအကောင်းဆုံးတစ်ခုက WAB က generation ကိုမွေးခဲ့နိုင်တယ် generation ကိုမွေးခဲ့နိုင်တယ်ဆိုတာဥပမာစသည်ပြီးကျမတို့စထူထောင်နေနဲ့ပါတယ်တော်တော်များများဒါပေမဲ့အခုချိန်မှာအကြံပေးအနေနဲ့ပမိုးမှုကိုပဲယူတယ်အဓိကဆုံးဖြတ်ပြီးတော့မှသွားနေကြတာက generation အစ်စ်တွေမျိုးဆက်တွေတကယ်ပဲဒီပေါ်တော့ institutionalize ဖြစ်အောင်လုပ်သွားနိုင်တဲ့ဥစ္စာတစ်ခုကတော်တော်ဂုဏ်ယူစရာဖြစ်တယ်
ဒီနေ့ရေရှိသွားနိုင်တာကလည်းကျွန်တော်တို့ဒီလိုမျိုးအနစ်တကြနဲ့ပြုလို့ရှိရင်လည်းmandate တို့ဒီဆုံးဖြတ်ပိုင်ခွင့်တို့လည်းသူစီခွဲဝေပေးထားတာတွေရှိတာပေါ့နော်ဆိုတော့ဒီဟာလည်းကျွန်တော်တို့ရဲ့အဖွဲ့အချုပ်ကို sustainable တည်သွားပေးနိုင်မယ့်လမ်းကြောင်းတစ်ခုလည်းဖြစ်တယ်ပေါ့န
ော်ဒါပေါ့လူတစ်တွေမျိုးစစ်တွေဝင်လာတော့အတွေ့အခေါ်တစ်တွေလည်းပါလာပေါ့နော်ဆိုတော့WAB ဟာပြပမှဟိုအခြေဆက်ပြီးစတင်တည်တည်ခဲ့တဲ့အဖွဲ့အစည်းပေါ့နော်ဆိုတော့အခုမြန်မာနိုင်ငံပြောင်းလဲမှုတွေပေါ်ဆောင်ပြီးတဲ့နောက်ပိုင်းမှာပြပအဖွဲ့အစည်းတွေတဖြည်းဖြည်းနဲ့တော့ WAB လည်းပါလာတယ်ပေါ့နော်ဆိုတော့ပြည်တွင်းမှာအခုရက်တီလှုပ်ရှားနေတဲ့အဖွဲ့အစည်းတခုဖြစ်လာပြီဆိုတော့ပြည်တွင်းကိုပြောင်းလာပြီးတဲ့နောက်ပိုင်းမှာတော့ဘလို့စင်ခေါ်မှုတွေရင်ဆိုင်ရတယ်လဲထူးခြားချက်တွေအားနည်းချက်အားသာချက်ဘာတွေများရှိတယ်လဲဆက်ဆက်ပဲပြောပြရမှာရင်ပြီးတော့
ကျမတို့ပြည်တွင်းမှာဝင်လာတဲ့တက်တာကျမတို့ရဲ့တက်တံပေါ့နော်အဲ့မှဆိုရင်ပြောရမယ်ဆိုရင် only ခွက်နေတယ်လို့ပဲဟိုပါပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ရဲ့အနေထကတကယ်ဆိုတော့ပေါ့နော် strongly ပြောခဲ့တဲ့အနေထဖြစ်တယ်ပေါ့နော်လူခွေချိုးဖောက်မှုဆိုင်ရာပဲပြောဒီအနည်းဆုံးမျိုးသမီး30ရာခိုင်နှုန်းပါဝင်မှုကိစ္စပဲဆုံးဖြတ်ချက်ချမှတ်ရဲဆိုကျမတို့ထုံးတွေကနည်းနည်းပြင်းနေပေါ့နော်ပြောရင်လည
်း
ဟုတ်တယ်အထက်မွေကပြောတဲ့အသုံးနှုန်းတွေပါစားပေါ့နော်ပြီးတော့ကိုယ့်ရဲ့ action တွေပါစားနည်းနည်းဟိုဘယ်လိုပြောမလဲဟိုတိတိယယောက်လုံးနိုင်တယ်ပြီးလို့ရှိရင်လည်းထိုးဖောက်နိုင်တယ်ပေါ့နော်ဒါပေမဲ့ပြည်တွင်းမှာဝင်လာတဲ့အခါကျတော့အကန့်တတ်တွေအများကြီးရှိတယ်တချို့ကျတော့ကျမတို့ပြောဟိုအားမရှိဘူးပေါ့နော်ပြောချင်တယ်လို့ပြောချင်တယ်လို့ဟိုပြောအားမရှိတဲ့အနေအထားတွေလည်းရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းတချို့တော့လူခွေးချိုးဖောက်မှုတွေပဲဖြစ်ဖြစ်ဟိုပါပေါ့အရင်တော့လူမျိုးတိုင်းရဲ့ပြောလို့မရတဲ့ဟာနေရှိတယ်ဘာလို့လဲဆိုတော့ဟိုပုံမှန်နဲ့ခဏနေဟိုထီးလိုက်ဒီပုံမှန်နဲ့ခဏနေတရားဆွဲလိုက်ပြီးလို့ရှိရင်မြန်မာနိုင်ငံကလည်းအဖွဲ့အစည်းတွေလည်းများတယ်လို့ပြီးလို့ရှိရင်လည်းဖြစ်လာတဲ့အမှုတွေလည်းအများကြီးရှိတယ်ပြီးတော့ဘယ်ပုံမှားကနေဘယ်သွားဖမ်းပြပြီးလေဒီပုံမှားနဲ့ဖမ်းပြပြီးလေဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့ဟိုဟာလှုပ်ဆောင်တဲ့အခါမှာလည်းအများကြီးသတိထားပြီးတော့ဟိုဟာပေါ့ပပနာနာလောက်ရတဲ့အနေထားမျိုးတွေလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တို့တစ်ဖက်မှာကပြည်တွင်းမှာဝင်လာရကြည့်ကြအောင်ကျမတို့ကိုပုံမူတိလာတာတွေရှိတယ်ပုံမူပြီးတော့ network တွေပေါ်ပြန်လာချိတ်ဆက်တာတွေရှိတယ
်ဟိုဟာဒီ WAB ကိုဖွဲ့စည်းအဖြစ်လျှောက်လာတင်ထားသလားအစိုးရရှိမှာ
ဆိုတော့ကျွန်မတို့ကအဓိကသွားချင်တာကစနစ်ကိုပြုပြင်ပြောင်းလဲချင်တယ်ဗောနော်စနစ်အောက်ကိုတော့ကျွန်မတို့မသွားချင်ဘူးဗောနော်ဆိုတော့ဒီကျွန်မတို့ကဒီစနစ်ကကျွန်မတို့လူလာတဲ့စနစ်မဟုတ်သေးနေသူရေးကတော့ကျွန်မတို့ register ပို့တော့ခဲ့တယ်ဗောနော
်ဆောက်မှာမဟုတ်ဘူ
းဟုတ်တယ်တကယ်လို့ကျွန်မတို့ရဲ့ဟိုပါလူလာတဲ့စနစ်မျိုးဆိုရင်တော့ကျွန်မတို့ဒါတွေတော့ထပ်သွေးစဉ်းစားမှာဗောနော
်ဒီထက်မှာတော့ရောက်လာပြီလုံနေတာကန်နေကြပြီဗောဆိုဒီအနည်း20လဲဆိုတော့ခီလေးရောက်ခဲ့ပြီဆိုတော့အနာဂတ်ကိုရောအနာဂတ်မျှော်မြင်ချက်နဲ့ဒီ founder တို့အနေနဲ့မနောင်ကအရင်ပြောပြပါအောင်ဘယ်လိုမျှော်လင့်တယ်လဲဒီ WB အဖွဲ့စီကအနည်း20ပြီးသွားတာဟုတ်80အနာဂတ်ခီးစဉ
် Federal စစ်မှန်တဲ့ Federal Democratic ပြည်ထောင်စုဒီဆောက်ရေးဆိုတဲ့နေရာမှာဒီအမျိုးသမီးတွေကထိထိရောက်ရောက်ပါဝင်နိုင်တဲ့ဟာဖြစ်စေခြင်းနဲ့နောက်ဒီချစ်မတို့ movement အခုကလုံနေကြတယ်ဒါပေမဲ့ movement movement အနေနဲ့တော့လောလောဆယ်မဖြစ်နေသေးဘူး။ဟိုချစ်မတို့ဝင်လာတဲ့အချိန်မှာ WAB ရှိတယ်လို့ကြံတဲ့အမျိုးသမီးရေးနဲ့ပတ်သက်ပြီးလုံနေတဲ့အဖွဲ့တွေရှိတယ်။အဲ့ဒီဟာအဖွဲ့တွေကိုအားကောင်းကောင်းနဲ့ပေါ့နော်။ဒီရေရှည်မှာတကယ်တည်းတရားမျှတတဲ့လူပေါင်းကိုတိဆောက်နိုင်တဲ့တကယ်ပဲချစ်မတန်းလူရေးကိုဖော်ဆောင်နိုင်တဲ့အဖွဲ့အစည်း movement movement ကြီးကိုဖော်ဆောင်ပြီးတော့မှရေရှည်မှာမျိုးဆက်တစ်တွေကတိဆောက်တဲ့ဒီနိုင်ငံတော်တိဆောက်ရေးမှာထဲထဲဝင်ဝင်ပါဝင်သွားတဲ့ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းအနေနဲ့ကျမတို့ကတော့အလိုမျိုးလင့်ထားတယ
်ဆက်ဆက်ရတာမျိုးဆက်တစ်ပေါ့ဆိုတော့ရှေ့ကိုဆက်ပြီးတော့ဒီဟိုမိရှူတာကိုတည်သွားရမယ်လူပြီးရင်ကိုယ်ကလည်းတစ်ခါလက်ဆင့်ပြန်ကန်းခဲ့ရပါမယ်လေဆက်ဆက်ရတော့အလဲမှာရှိနေပါဗောနော်မျိုးဆက်ဟောင်းနေတဲ့လက်တွဲပြီးအကြံဉာဏ်ယူပြီးလုပ်တယ်လို့မျိုးဆက်တစ်တွေအတွက်လည်းကိုယ်ကလက်ဆင့်ကန်းပေးရမယ်တာဝန်လည်းရှိလာတာပေါ့ဆိုတော့အခုဆိုရင်လည်းနိုင်ငံတကာမှာလည်းဒီမျိုးသမီးလှုပ်ရှားမှုအားကောင်းလာတယ်ဒီ Me Too Movement လိုမျိုးတည်တယ်မလားအဲ့ဒါမျိုးတွေကလည်းလူငယ်တွေသူတင်အမျိုးသမီးတွေကြမှာလိုချားစေတဲ့အရာတွေဖြစ်လာတော့ဒါတွေနဲ့ချိတ်ဆက်ပြီးတော့ကိုယ့်ရဲ့လှူရှာမှုပို့ပြီးအရှင်ကောင်းအောင်လုပ်လို့ရသလားဒီ WAB အဖွဲ့အစည်းကိုအနာဂတ်ကိုဘယ်လိုတည်ဆောင်သွားခြင်းတယ်လဲ
ဆိုတော့ကျမတို့ချိတ်ဆက်မှုအပိုင်းကိုတော့ပုံမူကောင်းအောင်တော့လှူဆောင်သွားမှာနီးမျိုးစုံနဲ့လှူဆောင်သွားမှာပေါ့နော်ကျမတို့ activity တွေမှာပဲဖြစ်ဖြစ်ကျမတို့ ਨੇ ပူပေါင်းလှူဆောင်ရွက်တဲ့တခြားသောဟိုပါဘော advocacy ဆိုင်ရာဖြစ်ဖြစ်ပေါ့နော်ကျမတို့ကတော့အမြဲတမ်းစဉ်းစားမယ်ပေါ့နော်ဟိုဆက်လှုပ်ဖို့ရှိမယ်အဓိကတော့ဒီစနစ်ကတည်ဆောင်လာခဲ့တဲ့ဒီပြဿနာတွေပေါ့နော်ဆိုတော့ဒီဟာကိုလည်းကျမတို့ lesson learn တွေအများကြီးထားပြီးတော့ဟိုပါဘော generation တွေကိုလက်စကန်ပို့လို့မယ်ပြီးလို့ရှိရင်လည်းပြီးလို့ရှိရင်တခြားတော်မျိုးသမီးတွေလည်းကျွန်တော်တို့ရဲ့ vision mission နဲ့အတူပေါ့နော်တွန်းနိုင်အောင်ပါဝင်နိုင်အောင်ကျွန်တော်တို့ကလည်းချိတ်ဆက်ဆောင်ရွက်မှုတွေပူးပေါင်းဆောင်ရွက်မှုတွေကိုတော့ဆက်လုပ်မယ်ပေါ့
အဲဆိုတော့ဒီ WAB ဖွဲ့စည်းတာဒါလာမဲ့ဒီဇင်ဘာ9ရက်နေ့ဆိုရင်အနည်း20ပြည့်ပြီပေါ့နော်ဆိုတော့အနည်း20အထိမ့်မှနဲ့လဲအခမ်းအနားတစ်ခုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီအခမ်းအနားကဘယ်လိုပုံစံနဲ့လုပ်ကြမှာလဲဘယ်လောက်ကြီးကြီးကျယ်ကျယ်လုပ်မှာလဲဆိုတာကိုပြောပြလို့ရမှာနောက်ပြီးတော့လူတိုင်းလာလို့ရသလားဘာတွေ WAB ရဲ့ဖြတ်သန်းမှုတွေဘလို့သိရမလားဘာတွေလုပ်ကြမလဲ
အစခါနာဟောဘောကြီးကြီးမားမားတခုလောက်ဖို့ရှိမယ်ဗောနော်ဒီဒီဇင်ဘာ9ရက်နေ့မှာကျမတို့ဒီနေ့20ဖြတ်သန်းမှုကိုလည်းကျမတို့ပြခန့်လို့မျိုးဗောနော်ဒီဘူးလေးတွေလည်းထောင်မယ်ပြီးလို့ရှိရင်လည်းဖြတ်သားခဲ့တဲ့တွေးတုံတွေလည်းကျမတို့ပြခန့်လို့မျိုးလုပ်မယ်ပြီးလို့ရှိရင်လည်းကျမတို့အဖွဲ့အဖွဲ့စီတွေကိုလည်းပို့မှုတိအောင်ဗောနော်ကျမတို့အဖွဲ့ချုပ်အနေနဲ့မဟုတ်ပဲねအဖွဲ့အဖွဲ့စီတွေလည်းဘယ်မှာ
အခြေဆက်ပြီးတော့ဟုတ်တယ
်စံတော်ရကနေပြီးတော့လဲသူတို့ရဲ့အဖွဲ့စီရဲ့လှုပ်ရှားမှုတွေလည်းဘယ်နေရာမှာဘယ်လိုလုပ်တယ်ဆိုတဲ့ဟာမျိုးလည်းလူတွေပို့မှုတိအောင်လဲကျမတို့ဒီအနည်း20 anniversary မှာကျမတို့ချပြဖို့ရှိမယ်ဗောနော်ဒီလိုမျိုးပြခန့်နေလဲလှုပ်ဆောင်ဖို့ရှိမယ်ပြီးလို့ sharing လုပ်တာတွေလည်းရှိမယ်နောက်ပိုင်းဆိုရင်ကျမတို့ဖြောဖြင်းရေးအပိုင်းတွေရှိမယ်ဗောနော်ဆိုတော့ဒီ9ရက်နေ့3နာရီကနေဒီည9နာရီအထိပေါ့နော်ကျမတို့အင်လီယန်လိတ်မှာလုပ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အနာဝခုလာခဲ့တဲ့ကျေးဇူးတင်ပါတယ
်မြန်မာဒီမိုကရေစီအရေးစွန်းတွေကံကိုကိုစောဝင်းလိုက်စီစဉ်တင်ဆက်ပေးခဲ့တာပါရှင် VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19.19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်အစီအစဉ်တွေနားဆင်ကြရမှာပါ။အခုရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါရှင်။မြန်မာနိုင်ငံကကြားဖောင်လုပ်ငန်းမှာအလုပ်သမားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြောင်းသုံးသပ်ချက်ကိုဦးစီသူအောင်မြင့်ကမတ်ရင်ချင်းနိုင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
ဒီပိုင်းပြည်သူတွေစိတ်ဝင်စားဆုံးကိစ္စတွေတဲကတခုကတော့ AR တိုင်းဖြာပုံမြို့နယ်ကပင်လယ်ကြားဖောင်လုပ်ငန်းနဲ့ဆက်ဆက်ပြီးလူကုန်ကူးခံရမှုဆိုးရွားတဲ့လူခွင့်ရချိုးဖောက်ခံရမှုသတင်းတွေပဲဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးလူကုန်ကူးသူတွေလောက်အားခေါင်းပုံဖြတ်သူတွေကိုအမှုဖွင့်အရေးယူတာတွေရှိနေပြီးမြန်မာနိုင်ငံလူခွင့်ရကော်မရှင်တာဝန်ရှိသူတွေတောင်ကြားဖောင်လုပ်ငန်းရှိရာကြေးရွာနဲ့ပင်လယ်ပြင်ထိသွားပြီးစုံစမ်းစစ်ဆေးမှုလုပ်နေရတဲ့အခြေအနေရောက်နေပါပြီ။ကြားဖောင်လုပ်ငန်းဆိုတာဘယ်လိုမျိုးလဲဘယ်လိုလူကုန်ကူးခံရတာမျိုးလဲအဲ့ဒီလုပ်ငန်းထဲမှာဘယ်လိုဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေရှိနေသလဲသက်ဆိုင်ရာတာဝန်ရှိသူတွေကရောဒီပြဿနာကိုဖြေရှင်းဖို့မကြိုးစားကြဘူးလားစတဲ့အချက်လက်တွေဟာစိတ်ဝင်စားဖို့ကောင်းနေပါတယ်ကုရပအဲ့ဒီလုပ်ငန်းပြဿနာနဲ့ရှေ့လာလာတွေအကြောင်းလေ့လာတင်ပြသွားပါမယ
်ကြားဖောင်လုပ်ငန်းဆိုတဲ့အတိုင်းအဲ့ဒီလုပ်ငန်းကိုဖောင်တွေနဲ့ဖွဲ့စည်းထားတာပါမိုးကာလာကုံလွန်ပြီးပွလင်းရာသီရောက်တာနဲ့ဝါတစ်စီပိုင်းစာရာတွေနဲ့နှစ်ထပ်ပုံစံတိဆောက်ထားတဲ့ဝါဖောင်တွေကိုပင်လယ်ဝရောက်အောင်ဆွဲယူသွားကြရပါတယ်။ပင်လယ်ဝရောက်တဲ့အခါအဲ့ဒီဖောင်တွေကနေငါးဖန်းတာဖမ်းမိလာတဲ့ငါးတွေကိုရွေးချယ်တာဘိုက်ခွဲပြီးအမိုးပေါ်မှာအချောက်ဖြစ်အောင်လှမ်းတာစာရာတွေလုပ်ကြပါတယ်။ပြင်းပြအားဖြင့်ကြားဖောင်တစ်စင်းမှာလူ3ယောက်လောက်ရှိပြီးအဲ့ဒီကြားဖောင်ပေါ်မှာပဲအလုတ်လုတ်ချက်ပြုတ်စားဖောင်ပေါ်မှာပဲအိတ်ဆက်နေထိုင်ကြရတာမျိုးပါ။အဲ့ဒီကြားဖောင်ကနေဖမ်းမိတဲ့ငါငချောက်တွေကန်းကြေကိုပို့ဖို့ဖောင်ပေါ်ကလူတွေစားဖို့တောက်ဖို့ရိတ်ခါတွေကိုကန်းကြေကနေယူဆောင်လာပေးဖို့စက်တက်လှေကြီးတွေကအစုံအစံကူးချီတန်းချီလှုပ်ကြရပါတယ်။စီးရင်စရာတွေအရလက်ရှိအချိန်ဖြာပုံဘက်ကပင်လယ်ဝမှာခမန်းချီကြားဖောင်အစင်တထောင်ဝန်းကျင်လောက်ရှိပြီးလုတ်သား3000ကျော်လုတ်ကင်နေကြမယ်လို့ခန့်မှန်းထားကြပါတယ်။ကြားဖောင်လုပ်ငန်းဟာပင်လယ်ပြင်ထဲမှာရက်ရှည်လာများနေပြီးအလုပ်လုပ်ရတာရေတက်ရေကျခြင်းကိုလိုက်ပြီးမနာမနေအလုပ်လုပ်ရတာစရတွေကြောင့်သူ့နကူမှာကပဲပင်ပင်ပန်းပန်းကြမ်းကြမ်းတန်းတန်းလုပ်ကင်ရတဲ့သဘောရှိပါတယ်။ဒါအပြင်လုပ်ငန်းခွင်အများစုမှာအလုပ်ကိုကြီးကျက်ရတဲ့ဖောင်ဦးစီးတွေရဲ့ကြမ်းတက်တဲ့ခိုင်းစိန်မှုတွေအပြင်ကိုထိလက်ရောက်ရိုက်နှက်ကန်ကြောက်တာမျိုးကလည်းပုံမှန်ဖြစ်လေရှိပြီးတခါတည်းရန်လူသေးဆုံးနဲ့ရာဇဝတ်မှုတွေအထိဖြစ်ပွားတတ်တယ်လို့ဆိုပါရယ်ဖြာပုံရက်တက်ဖွဲ့မှတ်တမ်းတွေအရ2019ကနေ2018ဘန်နာရီနှစ်8လတာကာလအတွင်းအဲ့ဒီကြားဖောင်လုပ်ငန်းမှာဖြားနာလို့သေဆုံးသူအယောက်280နီးပါးရှိတယ်လို့မှတ်တမ်းတင်ထားတဲ့အတွက်အဲ့ဒါဟာတကယ်သွေးယူသားယူဖြားနာသေဆုံးတာလားနှိပ်စက်ခံရပြီးသေဆုံးတာလားထွက်ပြေးဖို့ကြိုးစားရင်ပင်လေပြင်းမှာတေဆုံးတာလားဒါအပြင်ရဲတပ်ဖွဲ့ကိုတရင်မပို့ပဲတေဆုံးသူဘယ်နှယောက်ထိရှိနေမလဲစတဲ့မိကုံးတွေကိုလည်းထွက်ပေါ်လာစေပါတယ
်ကြားဖောက်လုပ်ငန်းဟာအဲ့လိုကြမ်းတမ်းပေမဲ့တကယ်တကယ်ရမယ့်လုခလာစားကတော့အတော့ကိုနေပါလွန်ပါတယ်နောက်ဆက်တွဲပေါ်ပေါက်လာတာကတော့လူကုန်ကူးမှုပြဿနာပါအလုပ်သမားရရှိရေးအတွက်ကြားဖောက်လုပ်ငန်းရှင်တွေဟာလူပွဲစားတွေကိုအားကိုးရပါတယ်ဒီဝဲစားတွေကလည်းအချိန်နှိမ့်လုခလာစာအမှန်ပြောပြီးအလုသမားရှာဖွေရင်ရနိုင်ဖွယ်မရှိတာကြောင့်လုပ်ငန်းခွင်နဲ့လုခလာစာအချိန်တွေကိုလိန်လေပြောဆိုပြီးအလုလုပ်ဖို့စီယုံသိမ့်သွင်းကြပါတယ် တလလုခလာစာဘယ်နဲ့သိရမယ်တရားသီးဆိုရင်ကြက်သိမ်းဘလောက်စုမိမယ်ဆိုပြီးလိန်လေပြောဆိုတာမျိုးပါ
နောက်တော့အဲ့ဒီအလုသမားကိုပင်လေတဲကကြားဖောင်နေစီပို့လိုက်ကြတော့တာပါပဲဒါဒီမကလူပွဲစားတွေဟာသူတို့လိန်လေပြောဆိုစီယုံပြီးပို့လိုက်တဲ့အလုသမားရဲ့တရားသီးလုံးစာလုခလာစာကိုပါထုတ်ယူတဲ့အဆင့်ထိလုလိုက်ပြီးဆိုရင်တော့ဒါဟာလူကုန်ကူးတဲ့ရာဇဝတ်မှုအဆင့်ကိုရောက်သွားစေပါတယ်အခုလိုကြားဖောင်လုပ်ငန်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေပြေလည်စေဖို့တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အလုပ်ယုံဆွေးနွေးပွဲတွေလုပ်ပြီးတက်နိုင်သလောက်ထိရှင်းဖို့စ조사ခဲ့တယ်လို့ဒေသခံလွှတ်တော်အမတ်ကသတင်းမီဒီယာတွေကိုရှင်းပြပါတယ်အဲ့ဒါတွေကတော့ကြားဖောင်လုပ်သားတွေကိုငားလုပ်ငန်းဦးစီးဌာနမှာရေလုပ်ငန်းမှတ်ပုံတင်ဆောင်ရွက်ဖို့ရေလုပ်ငန်းရှင်နဲ့ရေလုပ်သားကြားမှာအလုပ်ရှင်အလုပ်သမားစာချုပ်ချုပ်ဖို့တရားဝင်မှတ်ပုံတင်ထားတဲ့ပွဲစားအေဂျင့်ကနေပဲအလုပ်သမားကိုငားရမ်းဖို့ဖျာပုံခပြက်နောက်မီချောင်းဝစတဲ့ဒေတာတွေမှာအလုပ်ရှင်အလုပ်သမားအငင်းပွားမှုတွေကိုဖြေရှင်းတဲ့အဖွဲ့တွေဖွဲ့ဖို့ဆိုပြီးညှိနှိုင်းဆောင်ရွက်ခဲ့တယ်လို့သူကဆိုပါတယ်
။အားလုံးကိုခြုံငုံသွားသွက်ကြည့်လိုက်ရင်အဲ့ဒီလုပ်ငန်းမှာလုတ်ကင်နေသူတွေရဲ့စည်ရင်အချက်လက်ကောက်ယူထားတာမရှိဘဲအစဉ်ပြေသလိုလုတ်ကင်နေကြတာပင်လယ်ပြင်နဲ့ရက်ရှည်လများသွားအလုပ်လုပ်နေရသူတွေကိုရဲတပ်ဖွဲ့အပါဝင်အစိုးရတာဝန်ရှိသူတွေကအဲ့ဒီနေရာထိသွားပြီးစစ်ဆေးလို့မရနိုင်ပဲဥပဒေပြင်ပရောက်တယ်လို့ဖြစ်နေတာတွေကြောင့်ကုလိုပြဿနာတွေပေါ်နေရတာပါဒီအခြေအနေတွေကိုကြည့်ရင်အဲ့လိုပင်လယ်ပြင်ကလုပ်ငန်းခွင်တွေအတွက်ရေချောင်းရဲတပ်ဖွဲ့လိုမျိုးဖွဲ့စည်းပေးဖို့လိုနေပြီဆိုတာသိတာပါတယ်ရေချောင်းရဲတပ်ဖွဲ့သာရှိရင်ပင်လယ်ပြင်ကအဲ့လိုလူသောင်းနဲ့ချီအလုပ်လုပ်နေတဲ့နေရာအမြန်ရေတွေသုံးပြီးပုံမှန်ကင်းလှည့်စစ်ဆေးတာမျိုးလုပ်နိုင်ရာဇဝတ်မှုတားဆီးကာကွယ်ရေးလည်းလုပ်နိုင်မှာပါအခုတော့ဒီပြဿနာနဲ့ပတ်သက်ပြီးအစိုးရဟာ2023ခုနှစ်အလုတ်ကိုင်းနဲ့ကျွမ်းကျင်မှုဖွံ့ဖြိုးတိုးတက်ရေးဥပဒေပုံမှန်35ကိုလိုက်နာကြဖို့သတင်းစာကနေအဆင့်ကြေညာထားပါတယ်။အဲ့ဒီဥပဒေဟာလူပွဲစားတွေမတမာမှုမလုပ်နိုင်အောင်ကာကွယ်တဲ့ဥပဒေဖြစ်ပြီးကျူးလွန်ရင်3နှစ်ထက်မပိုတဲ့ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့အဲ့ဒါလောက်ဖြည့်ရှင်းုံနဲ့ပြဿနာပြေလည်သွားနိုင်မှာမဟုတ်သေးပါဘူး။ပင်လယ်ပြင်ကတောင်းနေချီရှိတဲ့လုပ်သားတွေကြားဖောင်တွေကိုစနစ်တကျမှတ်ပုံတင်နိုင်ပါမှပင်လယ်ပြင်ကလုပ်ငန်းခွင်မှာဥပဒေစိုးမိုးမှုရှိအောင်လုပ်နိုင်ပါမှလူကုန်ကူးမှုလူခွင့်ရေးချိုးဖောက်မှုနဲ့ရာဇဝတ်မှုကျူးလွန်တာတွေကိုထိထိရရောက်ကာကွယ်တားဆီးနိုင်မယ်ဖြစ်ကြောင်းပ
ါဦးစီသူအောင်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်ကိုတနင်္လာနေ့မနေ့ပိုင်းစီစဉ်မှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးမေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတည်းလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး Facebook သောရရှင်နဲ့ Messenger ကနေရေးလာတဲ့စာလေးတွေကိုပြောပြပေးချင်ပါတယ်နော်။ကိုစောအောင်ဆိုတဲ့သောရရှင်စာတူတူလေးရေးလာတာပါ။ VOA သတင်းဌာနကမိသားစုတွေအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါရစေခင်ဗျာတဲ့။ကျေးဇူးအထူးတင်ပါတယ်ကိုစောအောင်ရေ။AK မောင်လှကျော်ဆိုတဲ့သောရရှင်ကတော့ VOE ကိုကြိုဆိုပါတယ်ဒီနေ့ VOE ရဲ့မနက်ခင်းသတင်းကိုနားဆင်ရတဲ့အတွက်ကျွန်တော်အရင်ကျေးဇူးတင်ပါတယ်မနက်ခင်းသတင်းကိုကျွန်တော်အမြဲဆောင်စားနားဆင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ VOE ကိုအားပေးတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်တားဆိုတဲ့သောရရှင်မေးလာတာကတော့ VOE အင်္ဂလိပ်စာ American သုံး EDM သင်ခန်းစာနဲ့စာသား Facebook စာမျက်နှာပေါ်မှာတင်ပေးပါလားတဲ့တင်ထားတာရှင်လည်းပြောပေးပါကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကျမတို့က Facebook မှာစာသားအရှိကြီးတင်ရမှာမလို့ Facebook ပေါ်မှာဒီစာသားတသက်တင်ပေးတာမရှိပါဘူးတခြားသတင်းတွေစောင့်မားတွေလိုပဲ VOE မြန်မာ web စာမျက်နှာပေါ်မှာတင်ထားတဲ့အစီအစဉ်တွေကို Facebook စာမျက်နှာမှာ link ပြန်ပြီးတော့တင်ထားပေးပါတယ်American သုံး EDM သင်ခန်းစာရုပ်မြင်သံကြားမှာထုတ်လွှင့်ပေးတဲ့တင်းနှံလာနေတွေကို Facebook မှာကြည့်လို့ရပါတယ်။အခုလည်း VOA မြန်မာ website ကဒီအင်္ဂလိပ်စာသင်ခန်းစာစာမျက်နှာနေရာကိုဒီတော်ရရှင်စာရေးလိုက်တဲ့ Messenger မှာပြန်ပြီးထည့်ပေးလိုက်ပါရနော်။အဲဒီမှာတွားပြီးတိုက်ရိုက်မြန်မာလိုဟိုစာလည်းဖတ်လို့ရတယ်လို့မျိုးသင်ခန်းစာကိုအစီအစဉ်နားထောင်လို့လည်းရပါတယ်။ရုပ်မြင်သံကြားကတင်ဆက်ပေးတဲ့အစီအစဉ်တွေကိုလည်းကြည့်ရှုလို့ရပါတယ်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။KP ခိုင်ဆိုတဲ့သောရရှင်က VOA တင်ဆက်မှုအစီအစဉ်အားလုံးကောင်းပါတယ်
စပိုင်းဆိုင်ရာအားနည်းချက်လားတော့မသိပါသတင်းကြေညာသူတွေရဲ့အတန်တယောက်နဲ့တယောက်မညူတီးလုံးတွေလည်းတော်တော်ကျဲတယ်တခါတလေတော့လည်းအစီအစဉ်အဆဆုံးအဆင်ပြေပါတယ်တခြားသတင်းဌာနတွေလိုတိုးလိုက်လျှော့လိုက်လို့ဆရာမလို့ရင်ကောင်းပါပဲလို့တွေးမိပါတယ်ဟုတ်ကဲ့ပါအစီအစဉ်တွေတိုးလိုက်ကျဲလိုက်နဲ့နားထောင်ရတာအဆင်မပြေဖြစ်တယ်ဆိုလို့စိတ်မကောင်းပါဘူးနော်ကျမတို့ဘက်ကအတက်နိုင်ဆုံးအဆင်ပြေအောင်ကြိုးစားနေပါတယ်တခါတလေအင်တာနက်ကလွှင့်တဲ့အတန်လိုင်းနေမညီဘူးဆိုတာကျမတို့ကိုယ်တိုင်လည်းသတိထားမိပါတယ်ဟိုအဲ့လိုမျိုးမညီတာချက်ချင်းသိရင်သိတယ်လို့မျိုးအတန်ကိုပြင်ဖို့ကြိုးစားပါတယ်ဒါပေမဲ့တကယ်တမ်းကျတော့ကျမတို့စီကနေပြီးတော့ကျမတို့စတေရှင်ကနေလွှင့်တဲ့အခါမှာအတန်တွေကိုညှိပြီးလွှင့်လိုက်တာဖြစ်ပါတယ်ဘာကြောင့်များအင်တာနက်လိုင်းကတခါတလေတိုးသွားတာမျိုးတခါတလေကျဲသွားတာမျိုးဖြစ်သွားလဲဆိုတော့ကျမကလည်းရေးရရရစဉ်းစားလို့မရပါဘူးဒါပေမဲ့ကျမတို့သိရင်သိတည်ခြင်းအရာကိုလည်းပြင်ဆင်ပြီးတော့ဒီအတန်ကိုညှိပေးဖို့ကြိုးစားပါတယ်အခုလိုအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်ဟန်ညိုဆိုတဲ့တော်ရရှင်ကတော့သတင်းချက်လက်တွေပို့ပေးမှုတိကျပြီးအချိန်နဲ့တပြေးညီဖတ်ရတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီတော်ရရှင်ကသတင်းတွေပို့ပေးရဲဆိုလို့ကျွန်တော်တို့စီကဒီ email သတင်းလွှာကို subscribe လုပ်ထားရလို့ထင်ပါတယ်။နောက်တော့ဒီတော်ရရှင်ကပဲဆက်ပြီး VOA အင်္ဂလိပ်စာသင်ခန်းစာတွေကိုလည်း Facebook page မှာစာသားနဲ့ဖော်ပြနိုင်မလားတဲ့။ခုနမေးထားတဲ့တော်ရရှင်နဲ့မေးခွန်းတူပါတယ်နော်။ကျွန်တော်တို့ကဒီ Facebook ပေါ်မှာတော့စာသားအကုန်လုံးမဖော်ပြဘဲနဲ့ web page မှာအကုန်လုံးဖော်ပြထားရဲဆိုတာကိုပြန်ကြားပေးကြပါတယ်။ဒီရီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးကြပါတယ်ကျမတို့ဒီနိုဝင်ဘာလတုန်းကထုတ်လွှင့်ပေးထားတဲ့ဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်တဲ့တိုက်ပွဲတွေကြအရက်သားတွေကိုဘလို့ကာကွယ်ပြုမလဲဆိုတဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်လာပြီးတော့သောရရှင်ဦးလာထွန်းရေးလာတာကိုပြန်ပြီးဖော်ပြပေးကြပါတယ်ကျမတို့ဒိုင်ရိုက်လေးလိုင်းအစီအစဉ်ဖြစ်တဲ့ဒီပရိပကဖြစ်တဲ့ဒေသတွေမှာလက်နက်ကိုင်ဖွဲ့စည်းတွေကနေပြီးအရက်သားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းနာစီးတာတွေရှိတယ်။အခက်မတင်ရင်အသက်ပါဆုံးရှုံးရတဲ့အထိမကြခဏကြုံရတယ်။အခုနောက်ဆုံးမှဆိုရင်ချင်းလော့တော်အမတ်ကိုလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းထားတယ်။ဒီလိုကိစ္စတွေမှာလက်နက်ကိုင်ပရိပခါတွေကြမှာအရက်သားတွေဘာကြောင့်အကာအကွယ်မဲ့နေရတာလဲပေါ့နော်။ဒီအရက်သားပြည်သူတွေလုံခြုံရေးကိုဘယ်သူကတာဝန်ယူမလဲဆိုတာကိုဆွေးနွေးပေးတော်တာဖြစ်ပါတယ်။ကိုအောင်လွင်ကထုတ်လုပ်သူကိုရန်နိုင်နဲ့တင်ဆက်ပေးတော်တာပါ။ဒါကိုဦးလာထွန်းတကုံမျိုးတက်ကသူ့ရဲ့အမြင်ကိုပြန်ပြီးရေးသားဆွေးနွေးလာတာမှာတော့
တိုက်ပွဲတွေကြားမှာအရက်သားတွေကိုဘလို့ကာကွယ်မလဲဒီညမှာလဲတေချာနားထောင်လိုက်ရပါတယ်နားလည်လိုက်ရတာကတော့သောတာရှင်ပြည်သူတွေကပဲဘာထူးခြားတဲ့သတင်းစကားကြားမလဲမျှော်လင့်ချက်နေပေါ့ဒါပေမဲ့ဂျာအေးသူ့အမေရိုက်တယ်လို့ပဲအမောင်ထဲမှာငိုနေရတဲ့အဖြစ်ကအပြင်ဘာအဖြစ်မှထွက်ပေါက်မရှိတယ်လို့ပါပဲနောက်တစ်ချက်ကပြည်သူတွေတခဲနဲ့ရွေးကောက်ပေးလိုက်တဲ့အစိုးရလေဒီထက်ပိုပြီးပြောရရင်တော့အသက်80နားနီးမှပုံမှန်905ကာကြီးအကြီးညိုပြက်မှုနဲ့ဆွဲကန်ထိနေမယ်ထင်တယ်။ပြည်သူလူထုခေါင်းဆောင်ကြီးဆိုတဲ့စကားလုံးအထိပယ်တောင်ဘာမှမသိဘူးဖြစ်နေတာလေ။ကျွန်တော်တို့ဗမာအများစုကဗုဒ္ဓဘာသာတွေပါ။ကျိုးချောင်းဆက်ဆက်တဲ့တရားကိုအခိုင်အမာယုံကြည်ကြသူတွေပါ။အကျိုးကိုဖြစ်စေတဲ့အကြောင်းတရားတွေနဲ့အဲ့ဒီအကြောင်းတရားတွေရဲ့အာနိသင်တွေကို24ပစ္စည်းတဘာဝတရားတွေအဖြစ်ပေါမောက်ခဆရာတော်ကြီးကအလွန်လွယ်ကူရှင်းလင်းတဲ့ဥပမာတွေနဲ့ရှင်းပြထားပါတယ်။ပရိသန်ဗိဒ္ဒဉဏ်လို့ခေါ်တဲ့ခွဲကြံစိတ်ဖြားတဲ့ဉာဏ်ရရှိအောင်အဘိဓမ္မာတရားတော်ကြီးမှာရိုးရှင်းလွယ်ကူစွာရှင်းလင်းဟောထားပါတယ်ဗုဒ္ဓသာသနာတော်နဲ့ကြုံကြိုက်တဲ့ရှင်းလင်းတင်ကြားပြသပေးနိုင်တဲ့ဆရာသမားကောင်းလည်းရှိတယ်အသေးချာနားဆိုင်ထောင်နိုင်တဲ့နားတွေလည်းရှိတယ်ဒီလိုပါရမီကောင်းတွေနဲ့ပြည့်စုံတဲ့လူတွေနေထိုင်တဲ့နိုင်ငံမှာမကြောက်ဝင်မနာတာတဲ့အဖြစ်ဆိုးတွေကြုံနေရတာကတော့ဒီကပြည်သူလူထုတွေကိုယ်တိုင်ကကံဆိုးမိုးမောင်ကြနေတာပဲလားပြည်သူကိုရှေ့ဆောင်ရှေ့ရွယ်ဥဆောင်မဲ့သူကင်းမဲ့သလိုခေါင်းဆောင်ကျင်းစာတင့်နေသလားလို့ပဲစဉ်းစားနေမိတာအမှန်ပါပဲ
ဒါကကျမတို့စီကနေပြီးတော့ထုတ်လွှင့်ပေးသွားတဲ့တိုက်ပွဲတွေကြမှာအရက်သားတွေကိုဘလို့အကာအကွယ်ပြုမလဲဆိုတဲ့ဓာတ်ရည်လေးလိုက်ဆွေးနွေးခဲ့တဲ့ပတ်သက်ပြီးတော့သောရရှင်ဦးလာထွန်းသူ့ရဲ့အမြင်ကိုဝင်ပြီးတော့စာရေးပြီးတော့ပြန်ဆွေးနွေးလာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ view ရဲ့တွေးဆမေးမြန်းခန်းကိုနားဆင်ပြီးပြန်ရေးလာတာဖြစ်ပါတယ်။သောရရှင်ဦးတင်ွေဒီသတင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်သူ့ရဲ့ရှုထောင့်ကနေစာရေးပြီးတော့ဆွေးနွေးလာပါတယ်
။မင်္ဂလာပါ view 2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီး view ရဲ့တွေးဆမေးမြန်းခန်းတွေကိုနားထောင်ရတော့2008ဖွဲ့စည်းအုပ်ချုပ်ပုံဥပဒေအခန်းဆက်နှစ်ကြောင့်ပြင်ဆင်ရေးမှာအခက်အခဲဖြစ်နေတာကိုတွေ့ရပါတယ်။တိုင်းသားတွေပြင်ကျင်တဲ့အချက်တွေအများဆုံးတွေ့ရပါတယ်။ဒါပေမဲ့အခန်းဆက်နှစ်ဥပဒေပုံမှန်436ကအထူးပိတ်ထားတာတရားမင်းစင်ပြင်းအောင်မရဘူးလို့ပြောနေတဲ့သူတွေတောင်ရှိတယ်လို့ကြားလိုက်ရပါတယ်။ကျွန်တော်ကတော့ပြင်ကျင်တဲ့ဘက်ကရှိပါတယ်။ကျွန်တော်ဘယ်ပါတီဝင်မှမဟုတ်ပါ။ဒီတော့ကျွန်တော်အမြင်ပြောရရင်အခန်းဆက်နှစ်ကပြင်ဆင်ခြင်းအ amendment လို့ဖော်ပြထားတာတွေ့ရပါတယ်။သို့တော့၁ပယ်ဖြတ်ခြင်း remove နှင့်အစားထိုးခြင်း substitute နဲ့ပတ်သက်လို့တရားဖော်ပြထားခြင်းမရှိတဲ့အတွက်ပုံမှန်တစ်ခုချင်းအလိုက်ပယ်ဖြတ်ခြင်းနဲ့အစားထိုးခြင်းတို့ကိုပြည်ထောင်စုလွှတ်တော်ကအခန်းဆက်နှစ်ကိုလိုက်နာစရာမလိုပဲဆောင်ရွက်နိုင်တယ်လို့မြင်ပါတယ်။ဒါကြောင့်2008ဖွဲ့စည်းအုပ်ချုပ်ပုံဥပဒေပါအခန်းဆက်နှစ်ရှိ435 436အပါဝင်ဥပဒေပုံမှန်တွေကို remove ပယ်ဖြတ်ပြီးအသေးရေးဆွဲတဲ့ဥပဒေထည့်လိုက်ရင်ပုံမှန်436ပြဿနာပြည်လည်သွားမယ်လို့ယုံကြည်မျှော်လင့်မိပါတယ်ဗျာ
ဟုတ်ကဲ့ပါသောရရှင်ဦးတင်ခွင်ကမြန်မာနိုင်ငံမှာပြင်ဆင်ဖို့ခက်ခဲနေတဲ့ဥပဒေကိုဘလို့ပြင်ဆင်လို့ရမလဲဆိုတော့သူ့ရဲ့အမြင်နဲ့အကြံပေးလာတာဖြစ်ပါတယ်ရှင်ရှင်ရဲ့ရင်ဖွင့်စာတွေကိုကျွန်မအချိန်ရလောက်ဆက်ပြီးဖော်ပြပေးကြပါမယ်နော်။ရဲမင်းထွေးဆိုရယ်တော့ရှင်စာတော်ရယ်ရေးလာတာပါ။အเจ้าရောင်ကိုလည်းတိတ်ပြီးတော့ပြည့်ပြည့်စုံစုံသေးစိတ်ရေးပြထားတာတော့မဟုတ်ပါဘူး။ဒါပေမဲ့သူရေးလာတဲ့အချက်လေးကိုကျွန်မပြောပြပေးကြပါမယ်။ကျွန်တော်ကတော့မကွေးတိုင်းတောင်တွင်းကြီးနယ်တီတော်နှစ်အုပ်စုဖရာခွင်ကျေးရွာကပါတဲ့။ကျွန်တော်တို့တောင်တွင်းကြီးမှာကျမ်းမာရေးစေရုံကတာမန်ယောဂလောင်းနဲ့လဲမကွေးနေပြည်တော်ကိုလွှဲတယ်တဲ့။ပတ်ဆက်မရှိတဲ့လူဆိုရင်အိတ်ဆေးရုံတွေကိုသွားမကူနိုင်ရလို့အသေးခံရမယ့်သဘောမျိုးဖြစ်နေပါတယ်။အဲ့လေတင်ပြပေးခြင်းပါတယ်ဆိုပြီးရေးလာတာပါ။ဟုတ်ကဲ့ပါဒီမှာကိုရဲမင်းထွေကျမစဉ်းစားမိတာကတော့အိတ်ဆေးရုံသေးလေးမှာကုလို့မရတဲ့ယောဂကြီးများဖြစ်နေမလားဆိုတာပါနော်။ဒါမှမဟုတ်လေကိုရဲမင်းထွေပြောသလိုပဲဘာမှမကုပေးပဲနဲ့ပဲဟိုနေပြူတော်နဲ့ဒီမကွေးကိုပဲတန်းပြီးလွှဲနေသလားပေါ့ဒါမျိုးဆိုရင်တော့လေဒီသက်ဆိုင်ရာကျမရဲ့ဝင်ကြီးဌာနအနေနဲ့ဟိုတိထားတဲ့ကိစ္စလည်းဖြစ်နေလို့ကျမဒီကနေဖော်ပြပေးလိုက်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်သောရရှင်တွေကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုဆက်ပြီးတော့သောရရှင်တွေကိုမြတ်တာတိလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။အခုကျမတို့ကဒီဇင်ဘာလ2019နှစ်တောင်ကုန်တော့ပါမယ်နော်။ဆောင်းတွင်အေးများတဲ့ရာသီမှာဒီဆောင်းတခြင်းလေးတွေနဲ့သောရရှင်တွေကိုဖြောပြပေးဖို့ကျမစိတ်ကူရပါတယ်။ဒီတော့ဒီတစ်ပတ်ထူးအိမ်တင်ရဲ့မူရင်းတည်ဆူထားတဲ့နောက်ပြီးတော့လေးပြူပြန်တည်ဆူထားတဲ့လွမ်းသူအိမ်မဲဆိုတဲ့တခြင်းလေးကိုပြည့်တက်တည်နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရစေ။နားဆင်ကြည့်ပါအောင်နော်။ ုတီဆိုထားတဲ့လွမ်းသူအိမ်မဲဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နာဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာကပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် I love you in my heart. No mistake, you're in the wrong. Something in the deep.
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုတော့ကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါတော့မယ်ရှင်။
ပိုလန်နိုင်ငံကဖတ်ထုတ်လုပ်တဲ့အမျိုးသမီးတဦးဟာတနာရီအတွင်းဖတ်ထုတ်အများဆုံးလုပ်တဲ့ဂင်းနစ်ကမ္ဘာစံကျင်ချိုးသွားခဲ့ပါတယ်။ပီတာဂျက်ဆက်ကတနအီအတွင်းပိုလန်ရိုးရာဖတ်ထုတ်1066ခုထုတ်ပြီးစံချိန်ချိုးနိုင်ခဲ့တာပါ။တဟ3.4စက္ကန့်ကိုဖတ်ထုတ်တစ်ခုလုပ်ခဲ့တဲ့နှုန်းဖြစ်ပါတယ်။သူဟာ2019ခုနှစ်ကသူကိုယ်တိုင်တင်ချားခဲ့တဲ့စံချိန်996ခုကိုချိုးလိုက်နိုင်တာလည်းဖြစ်ပါတယ်။အသက်46နှစ်အရွယ်ပိုလန်အမျိုးသမီးဂျက်ဆက်ခါအီဗ်ကိုဗာမျိုးကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့သူဖြစ်ပါတယ်။ပိုလန်ရိုးရာဖတ်ထုတ်ထဲမှာတော့ဂေါ်ဘီ၊ချက်သွန်နီ၊အသာအာလူဒိန်ခဲလေးညင်ပွင့်တဲ့ဆာဝါခရမ်နေထည့်လေးရှိပါတယ်။အချို့စားတဲ့သူတွေအတွက်လည်းချယ်ရီသီးနဲ့ဘလူးဘယ်ရီသီးထည့်ပြီးတော့ထုတ်ထားတဲ့ဖတ်ထုတ်တွေလည်းရှိပါတယ်။ဒီစားတောက်ဆိုင်လေးအတွက်ဂျေဆက်ခါတနေ့စာဖတ်ထုတ် 2500 လောက်ကိုထုတ်ပေးနေတာပါ။အဲ့ဒီအတွက်လည်းသူ့ကိုမျိုးကဖတ်ထုတ်ပရင်မလို့နာမည်ပေးထားပါတယ်။လေးချင်ရင်နဲ့ပဲအခုလိုကျွမ်းကျင်လာပြီးကမ္ဘာစံချိန်ချိုးနိုင်ခဲ့တာလို့ဂျေဆက်ကပြောပါတယ်ရှင်။
အမေရိကန်နိုင်ငံကသုံးမွေးထိုးအမှုပညာရှင်တယောက်ဟာကမ္ဘာပေါ်ကထင်ရှားကျော်ကြားလူသိများတဲ့အဆောက်အုံနေရာဒေသတွေကိုကိုယ့်ရဲ့သုံးမွေးအင်ဂျီပေါ်မှာကိုယ်တိုင်ထိုးသလိုအဲ့ဒီနေရာတွေကိုလည်းလူကိုယ်တိုင်သွားရောက်နေပါတယ်။ဆန်ဘတ်စကီသွားရောက်ခဲ့တဲ့နေရာတွေဟာအမေရိကန်လွှတ်တော် Eiffel Tower, Venice မြို့ကတူးမြောင်းတွေနဲ့အင်္ဂလန်က Stonehenge ကျောက်တုံးကြီးနေရာတွေပါဝင်ပါတယ်။ဘတ်စကီဟာအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Cottonville မြို့မှာနေထိုင်သူဖြစ်ပြီးတော့သူကိုယ်တိုင်ရက်လုတ်ထားတဲ့သိုးမွေးဒီဇိုင်းပေါင်း145ခုရှိနေပါပြီ။သူဟာလွန်ခဲ့တဲ့အနှစ်20ကောလိပ်ကျောင်းသားဘဝကတည်းကသိုးမွေးထိုးလာတာဖြစ်ပြီးအခုဆိုရင်သိုးမွေးထိုးသင်တန်းနဲ့သူ့လက်ရာတွေကိုအင်တာနက်အွန်လိုင်းမှာရောင်းချရင်းနဲ့အသက်မွေးတာပါ။အမေရိကန်ပြည်ထောင်စုပြည်နယ်50အထိမ်းမှတ်သိုးမွေးအင်ဂျီတွေကိုလှုပ်ဖို့ရှိတယ်လို့သူသိုးမွေးထိုးရင်ကဘာပတ်ဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ။
ဒီနိုင်ငံဟူနန်ပြည်နယ်မှာပြင်သစ်ချက်မိုးပြံသမားနှစ်ယောက်ဟာလေရင်ပေါ်ကနေဒိုင်ဗင်ထိုးချပြီးစူပါလူဆန်းကောင်းတွေလိုမိုးပြံပြခဲ့ကြပါတယ်။ Fred Fuchan နဲ့ Vince Raffetto ဟာပေါင်100လောက်လေးတဲ့ Jet Engine လေးလုံးနဲ့အမဲရောင်ကာဗွန်ဖိုင်ဘာအတောင်ပံတွေကိုဝစ်ဆင်ပြီးတနာရီမိုင်180ကျော်နှုန်းနဲ့ပြန်တန်းခဲ့ကြတာပါ။ သူတို့ဟာဒူဘိုင်းမြို့မှာကျင်းပမယ် Expo 2020အခမ်းအနားကိုကြေညာဖို့အရောင်းမြင့်တင်ရေးဗီဒီယိုအထက်ပြန်တန်းခဲ့ကြတာပါ။ကောင်းကင်တကားလို့ခေါ်တဲ့အမြင့်မီတာ130အချဲ30မီတာရှိတဲ့တောင်အပေါက်ဝကြီးတဲကိုဖြတ်တန်းပြန်တန်းခဲ့ကြတာလည်းဖြစ်ပါတယ်။ဒီပြန်တန်းမှုကို Mission နံပါတ်1လို့နာမည်ပေးခဲ့ပြီးတော့နောက်ဘယ်နေရာမှာချက်ပြီးပြန်တန်းမလဲဆိုတာကိုတော့မပြောသေးပါဘူး။ဒီမိုးပြန်ဂျက်အင်ဂျင်ဝစ်ဆုံဟာခရီးအကွာအဝေးမိုင်30ကျော်ပြန်တက်နိုင်ပါရဲ့ရှင
်မကင်ဖြူထွေးနဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အထူးစီစဉ်ကိုပြောပြဖိတ်ခေါ်ပါရစေရှင်
ရှိနေပြီ။အခုလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာတော့အဲ့ဒီနေ့မှာစတင်ပြုလုပ်မဲ့ ICJ ပြည်ဆိုင်ရာတရားရုံးမြမကြီးကြားနာမှုကိုဒဲရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံကစာချုပ်ကိုချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်။ဒီကြားနာပွဲနဲ့ပတ်သက်လို့တော်ရှင်တွေရဲ့အမြင်သဘောရာဘလို့ရှိပါလဲ။ဘာရီများသိကြကြပါလဲ။ VUE မြန်မာပိုင်းကိုဆက်ရေးသားပြဖို့ထားနေကြပါတယ်ခင်။
ဧကန်ကြတရားလေးလိုက်သူစီစဉ်ကိုစောင့်မျှော်နားဆင်နိုင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA ကနေအတန်လှင့်ပေးနေတဲ့အခုတနားရီစာစီစဉ်စဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 20 kHz 15133ညလိုင်းဒိုမီတာ 25 kHz 11823ညလိုင်းဒိုမီတာ 32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက် VOA အတန်လှင့်စင်တွေကိုနားဆင်နေကြရတာပါရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံပေါ်နိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံကနေနယ်ဇီလန်နိုင်ငံသဟိတ်မြို့ကိုဒီနေ့မှထွက်ခွာသွားပါပြီ။ဒေါက်ဆန်းစုကြည်ကဒီနေ့မနက်ပိုင်းကနေပြီးတော့လေစိတ်ကနေစတင်ထွက်ခွာသွားတာဖြစ်ပြီးတော့ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေ၊ PP ဆိုင်ရာဥပဒေဆောင်ရေးဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလည်းဒီကိစ္စမှာလိုက်ပါသွားကြပါတယ်။လူမျိုးလုံးတပ်ဖြတ်မှုတွေကိုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic နိုင်ငံများအဖွဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာလာမယ့်ဒီဇင်ဘာ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာကြာနာဆစ်ဆေးတော့မှာဖြစ်ပါတယ်မြောက်ကိုရီးယားဆိုဟေဂျိုဒူလွတ်တင်ရေးစခန်းကနေအလွန်အေးချီးတဲ့ဒုံးကျည်စမ်းသပ်ပြစ်လုမှုတစ်ခုပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားပိုင်သတင်းဌာနကဒီနေ့မှကြေညာပါတယ်။မနေ့စနေနေ့ကပျုံယမ်းမြို့မြောက်ပိုင်းခရိုင်တရုတ်နယ်စပ်မှာရှိတဲ့တာဝဲပြစ်ဒုံးလွတ်တင်ရေးစခန်းကနေစမ်းသပ်ခဲ့တာဆိုပြီးတော့စူရပိုင် KCN သတင်းကပြောပါတယ်ဟောင်ကောင်ဆူရောက်ကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေဖြစ်ပွားခဲ့တာ6လပြည့်အထိမ်းအမှတ်ဖြစ်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မှလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြတဲ့သူအများပြားဟာမြို့လေကောင်မှာရှိတဲ့ Victoria ပန်းချံမှာစုဝေးပြီးတော့အဲဒီကနေဟောင်ကောင်မြို့လေကောင်ကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့လူလေကလူစီကားရဲ့ရက်ကွက်မှာအထည်ချုပ်ဆိုင်းယုံတစ်ခုမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ43ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါအခုညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153တို့ကနေနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.